မေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေသလားဆိုတာစုံစမ်းဖို့အတွက်သမ္မတဒေါ်နယ်ထရန့်ကကုန်သွယ်ရေးညွှန်းကိုအမိန်ပေးလိုက်ပါတယ်အခုလိုမလုပ်ဖို့အတွက်တရုတ်နိုင်ငံကအစောပိုင်းကသတိပေးထားပြီးကုန်သွယ်ရေးစစ်ပွဲတွေကြားမှာနှစ်နိုင်ငံလုံးအရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောကြားထားပါတယ်။အမေရိကန်ရဲ့နည်းပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့ဆွတ်ဆွဲမှုတွေကိုစုံစမ်းဖို့အတွက်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူ Robert Lighthizer ကိုသမ္မတ Trump ကဒီနေ့လာနေတော့ညွှန်ကြားခဲ့တာပါ။အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်နိုင်ငံမှာစီးပွားရေးလုပ်နိုင်ဖို့အတွက်မိုဘိုင်းခွင့်ရထားတဲ့ညာနာပစ္စည်းနဲ့ဆိုင်တဲ့အချက်အလက်တွေမဖြစ်မနေတရုတ်အစိုးရကိုပေးနေရတဲ့ကိစ္စကိုအမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေစုံစမ်းရမှာဖြစ်ပါတယ်။အမေရိကန်တို့တီထွင်ဖန်တီးမှုတွေကိုကာကွယ်ရမယ်လို့သမ္မတကဆိုခဲ့ပါတယ်။တကယ်လို့တရုတ်ဘက်ကမမှန်မကန်လုပ်နေတာလို့တွေးရှိရင်တရုတ်အပေါ်ဒဏ်ငွေရိုက်ဖို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကိုအမေရိကန်ကတောင်းဆိုလာနိုင်တယ်လို့ကုန်သွယ်ခွင့်တွေတိုးမြင့်တာကုန်သွယ်ရေးဆိုင်ရာစည်းမျဉ်းစည်းကမ်းတင်းကျပ်တာတွေလုပ်နိုင်ပါတယ်။အမေရိကန်ရဲ့တရုတ်ကုန်သွယ်ရေးမှာအမေရိကန်ဘက်ကဒေါ်လာဘီလီယံရာနဲ့ချီလုံငွေပြနေတဲ့အပေါ်မှာအမေရိကန်အစိုးရကစိုးရိမ်နေတာပါဒီအမေရိကန်ရဲ့တရုတ်ကုန်သွယ်ရေးဟာနှစ်ဖက်လုံးအပြန်အလှန်အမျက်ထွက်တဲ့ကုန်သွယ်ရေးဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကအစောပိုင်းကပြောကြားပြီးတော့စုံစမ်းမှုတွေမလုပ်ဖို့တတိပေးခဲ့ပါတယ်